အီရန်နိုင်ငံမှာအစွန်းရောက်အစ္စလာမ်စစ်သွေးကြတွေကိုတိုက်ဖို့အတွက်ကတ်လူမျိုးစုတွေကိုလက်နက်တပ်ဆင်ပေးမဲ့ကိစ္စဆွေးနွေးပြီးညီညီညွတ်ညွတ်တစုတစည်းတဲ့တုံ့ပြန်ဖို့အတွက်ဥရောပသမ္မတနိုင်ငံသားရေးဝန်ကြီးတွေဟာဒီကနေ့မှာအရေးပေါ်စည်းဝေးခဲ့ကြပါတယ်။အီရန်နိုင်ငံဝန်ကြီးချုပ်နိုရီအယ်မာလီကီကသူ့အနေနဲ့ယာရုကဆင်းပေးမဲ့အကြောင်းနဲ့သူ့နေရာမှာအစားထိုးဖို့အတွက်ရွေးချယ်ထားတဲ့သူကိုထောက်ခံသွားမယ်လို့ကြေညာပြီးတရက်ကြာမှာအခုလိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာစည်းဝေးခဲ့ကြတာပါ။အီရန်နိုင်ငံမြောက်ပိုင်းဒေသတော်တော်များများကိုတင်ထားတဲ့အစ္စလာမ်နိုင်ငံထူထောင်မယ်လို့ဆိုထားတဲ့စစ်သွေးကြွတွေကိုတိုက်နေတဲ့အီရတ်တွေကိုနိုင်ငံသားကစစ်ရေးအကူအညီတွေထပ်ပေးဖို့ဒီစည်းဝေးဟာတွန်းအားပေးမှုတွေဖြစ်လာမှာပါဒီလိုဒုက္ခရောက်နေတဲ့အခြေအနေကိုဘယ်လိုတုံ့ပြန်မလဲဆိုတဲ့အပေါ်ဥရောပသမ္မတအနေနဲ့ကွဲပြားမှုတွေဖြစ်ပေါ်နေတာပါဗြိတိန်နဲ့ပြင်သစ်အပါအဝင်နိုင်ငံအချို့ကအမေရိကန်ဥဆောင်တဲ့နောက်ကိုလိုက်ပြီးလူအင်အားနည်းနေတဲ့ကတ်တပ်ဖွဲ့ဝင်တွေကိုကူညီလက်နက်တပ်ဆင်ပေးနေပါတယ်ဂျာမနီလိုနိုင်ငံကတော့လူသားချင်းစာနာမှုအကူအညီတွေပို့ပေးဖို့သာအားတန်ပြီးအခုလိုပြည်ပခန့်မှာပါဝင်ပတ်သက်ဖို့အတွက်လက်တွန့်နေပါတယ်